စခိုင်းတိုင်းကလေးမြို့မှာတော့ဆရာနာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေကိုလုပ်ခဲ့ရမှာဒီကနေ့မှာတော့အကျန်းဖက်ဖြိုခွဲခဲ့ပြီးတေးစီနိုင်တဲ့တနက်တင်နဲ့ပြစ်ခတ်တာကြောင့်လူနှုတ်ဦးဟာဒဏ်ရာပြင်းထန်စွာရရှိပြီးခွဲစိတ်ကုသမှုခံယူနေရဆဲဖြစ်ကြောင်းဆန္ဒပြပွဲကိုဦးစားသူတို့ဖြစ်တဲ့တက္ကသတက္ကသိုလ်ကျောင်းသားများသမဂ္ဂဥက္ကဋ္ဌကိုဝေနိုင်ဦးကအခုလိုပြောပြပါတယ
်။အခုလက်ရှိမှာတော့ဆုံးတာတော့မဟုတ်သို့ရတဲ့အချိန်လေးပေါ့နော် operation တော့လုပ်ထားတယ်ပေါ့ဟိုသို့ရတဲ့သူကတော့နှစ်ယောက်ရှိတယ်ပေါ့နော
်ဟ
ိုဘိုက်ကိုစီစဉ်တိတိအတွက်ကြောင့်မဟုတ်ဒီ Brian City မှာ operation လုပ်နေတယ်ဗျာဟုတ်ကဲ့တယောက်ကဘိုက်မှာမှန်တယောက်ကဒီဘက်နဲ့ဒီတိုင်းကြမှာပေါ့နော
်အဲ့
တော့မှန်တာဟုတ်တယ်ဗျာတကယ့်စီစဉ်ဆင်းနေဖြစ်တာပါဗျာဟုတ်ကဲ့ဟုတ်
ဒဏ်ရာပြင်းထန်စွာရထားတဲ့လူနာကိုတော့ဤဆိုင်ရာဆေးကမ်းမှာယာယီပို့ထားချိန်စစ်တပ်ကလာရောက်ခေါ်ဆောင်ဖို့ကြိုးစားတာတွေလည်းရှိတယ်လို့လည်းကျောင်းသားတွေကဆိုပါတယ်။ဆန္ဒပြသူတွေဟာအရင်နေ့တွေတုန်းကလည်းငင်းငင်းချမ်းချမ်းဆန္ဒပြနေကြတာဖြစ်ပြီးရဲရဲရုံပုံတွေနဲ့ဖြိုခွင်းတာတွေရှိပေမဲ့ဒီကနေ့မှာတော့ပြစ်ခတ်ပြီးအကြမ်းဖက်ဖြိုခွင်းတာတွေကိုလုလာတယ်လို့လည်းတပိတ်စစ်ကြောင်းမှာပါဝင်တဲ့တက်ကြွလှုပ်ရှားသူဒေသခံအမျိုးသမီးတဦးကပြောပြပါတယ
်။လူစုကဆန္ဒပြတယ်ဆိုတာငင်းချမ်းစွာပဲဆန္ဒပြတယ်ပေါ့နော်ကျမတို့ပြည်သူမှာပါလက်နဲ့မှမပါဘူးပေါ့နော်ကျမတို့ကဒီငင်းချမ်းစွာပဲကိုလိုချင်တဲ့စားနိုင်ရုံရောက်ဖို့တော့ပဲကြွားကြတယ်ပေါ့နော်ကျမတို့ဒီမှာအကြမ်းဖက်ဖို့လည်းရည်ရွယ်ချက်မရှိဘူးပေါ့နော်ဒါမဲ့ရဲတွေဘက်ကနေပြီးတော့ကျမတို့တပိတ်စကြောင်းလာတဲ့ချိန်မှာတားတယ်ပေါ့နော်တားပြီးတော့မှသူကစပြီးတော့မှနေရီဘုံနေခွဲတယ်အတန်ဒီဘုံနေခွဲတယ်ပြီးလို့ရှိရင်ရည်နဲ့လည်းသူတို့ဖြုတ်ခွင်းတယ်ပေါ့နော်ဖြုတ်ခွင်းတဲ့ချိန်မှာအနေနဲ့တော့နောက်ဆုတ်ခဲ့တယ်ပေါ့နော်အနေနဲ့နောက်ဆုတ်တဲ့အချိန်မှာသူတို့ကရဲအချုပ်ကားတွေနဲ့ရဲတွေနဲ့အရှိ့ကိုထက်တက်လာပြီးတော့မှလူတွေကိုစပြီးတော့ရိုက်တာမျိုးတွေဖြစ်လာခဲ့တယ်ပေါ့နော်အဲ့လိုမျိုးဖြစ်လာတဲ့အချိန်မှာဒီလူတို့ကလည်းပြန်ပြီးတော့ဆိုင်တချို့နဲ့ပြန်ကာထားပေါ့နော်ပြန်ကာပြီးတော့မှအဲ့အချိန်မှာသူတို့စပြီးတော့မှလူရင်းဆန်ခတ်ဖြစ်ပြီးတော့မှဒီလိုမျိုးပြစ်ခတ်မှုတွေဖြစ်သွားတာပေါ့နော်အဓိကတော့ရဲတွေကအရှိ့မှာနေရာယူပြီးတော့မှစစ်တပ်ကတော့ပြစ်တယ်လို့ယူဆရတယ်ပေါ့နော်ကျမတို့လူတွေကလည်းအရန်ရှုံနေတော့လေအဲ့ဒီမှာတော့ကျမတို့ဒီ16ဦးဒဏ်ရာရတယ်ပေါ့နော်စိုးရင်ရတဲ့လူကတော့2ဦးရှိမယ
်ကလေးမျိုးမှာတော့တနက်တွေနဲ့အချမ်းသက်ဖြုတ်ခွင်းတာဟာတလအတွင်းပထမဦးဆုံးဖြစ်ပြီးဆန္ဒပြသူတွေဟာထိတ်တိတ်မတွေ့ပဲရှောင်နေကြပြီမဲ့မြို့လေကောင်မှစုံကြပြီးပြစ်ခတ်မှုတွေဖြစ်ပွားခဲ့တာလို့လည်းကလေးမျိုးကတူကပြောပြပါတယ
်ပထမပိုင်းကတော့သူကဟိုရှောင်ရလူလူတွေကရှောင်ရတယ်ရှောင်တော့နန်းကြောင်ရဲတော့ကြောက်ပါတော့အားတဲ့နောက်ကြောင်ကွာနန်းဆောင်ကလေးကဆုံးကြအဲ့နန်းဆောင်တခုပဲရှိရအောင
်
နန်းဆောင်မိခွန်းအဲ့မှာဆုံးရအောင်အဲ့မှာတော့ဆုံးပြီးတော့ဟိုသူဘက်ကဝင်လာတော့မြောက်လူတို့ကလည်းဟိုကာထတာကာရင်နဲ့ကာပြီးတော့လေကလေးကနန်းဆောင်အဲ့တနေရာပဲရှိရအောင
်တော
့မြို့လေကောင်တော့ဖြစ်နေရလေအဲ့မှာပဲဆုံးရရှိရအော
င်မြန်မာနိုင်ငံမှာစရုပ်ချုပ်ရေးကောင်စီတက်လာပြီးကလေးကဆန္ဒပြမှုတွေစက်တိုက်ဖြစ်နေရမှာစကိုင်းတိုင်းကလေးမြို့မှာလေလူငယ်ចောင်းသားတွေဒေသခံတွေကနေ့စဉ်နေပါကန့်ကွက်ဆန္ဒပြနေကြတာဖြစ်ပြီးအခုဆိုရင်တနိုင်ငံလုံးအနှံ့မှာတနက်နဲ့အကျန်းဖက်ဖြိုခွင်းတာကြောင့်တေဆုံးသူ40နီးပါးထိရှိလာပြီဖြစ်ပါတယ်ရှင်။